အမေရိကန်ပြည်သူ့မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဆိုးရတက်လာတဲ့အခါရိုဟင်ဂျာရေးဥဆောင်ဖြစ်ရှင်းမှုဒုက္ခသည်အရေးလှုပ်ရှားနေတဲ့ဝါရှင်တန်ခြေဆက် Refugees International အဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်အောင်လွင်ဦးပါ။ရိုဟင်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်ဆိုတဲ့အမည်နဲ့အစိုးရကစားတစောင်းဒီနေ့ပဲထုတ်ပြန်လိုက်ပြီး Refugees International အဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာရေးဖြစ်ရှင်းရမှာနိုင်ငံတကာအတိုင်းအဝန်းကိုတော်အားပေးနိုင်တာကြောင့်အခုလိုတိုက်တွန်းရတာလို့လဲစီရင်ခန်းစာကိုဥဆောင်ပြုစုခဲ့တဲ့ဒန်နီယယ်ဆိုလီဗန်ကပြောဆိုခဲ့တာပ
ါ And we do believe that the United States has a leading role to play that you know there's a series of things that that the United States can do
အမေရိကန်ပြည်ထောင်စုအနေနဲ့အဓိကအခန့်ကဏ္ဍကဥဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဖြစ်ခဲ့တာတွေပေါ်ဖြစ်တဲ့အတိုင်းတရားဝင်အသိအမှတ်ပြုသုံးနှုန်းပြောဆိုတာမျိုးကအစလုံနိုင်တာတွေလည်းတော်တော်များများရှိပါတယ်လူမျိုးတုံးတပြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ဖို့နဲ့နောက်ဆက်တွဲတန်တမာရေးအရာရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်
။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပြတ်မှုအဖြစ်တရားဝင်သတ်မှတ်ဖို့လူခွင့်ရေးလှုပ်ရှားသူတွေလွတ်တော်အမတ်တွေကတိုက်တွန်းတာတွေရှိနေပေမဲ့အမေရိကန်အစိုးရကတော့လက်ခံမထားပါဘူး။ဒါပေမဲ့လည်းမကြခင်စိုးရတဲ့လက်ထက်မှာတော့ဒီမူဝါဒကိုပြောင်းလဲဖို့လည်းRefugees International အဖွဲ့အပါအဝင်လူခွင့်ရေးလှုပ်ရှားသူတွေတွန်းအားပေးနေကြတာပါအထူးသဖြင့်ရွေးကောက်ခံသမ္မတဘိုင်ဒန်ဆိုးရွားတဲ့မှာအရေးကြီးတဲ့ခန်းကဏ္ဍကပါဝင်လာကြမဲ့သူတွေအနေနဲ့ရိုဟင်ဂျာအရေးအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အာရုံစိုက်တဲ့မှတ်တမ်းတွေရှိခဲ့ပြီးတာကြောင့်မူဝါဒတည်တည်ကိုအကောင့်ထဲဖွင့်နိုင်မှုလဲမျှော်လင့်နေကြပါတယ်ရွေးကောက်ခံထူးသမ္မတကမလာဟဲရစ်နိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်အပြင်အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီUSAID အကြီးအကဲဖြစ်ကုလသမဂ္ဂဆိုင်ရာတာမတ်ကြီးအောင်စမန်သာပါဝါတို့လိုပုဂ္ဂိုလ်တွေအနေနဲ့ရိုဟင်ဂျာရေးမှာတွန်းအားပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလဲ Refugees International အဖွဲ့ကဒန်နီယယ်ဆိုလီဗန်ကပြောပါတယ်
I am encouraged by some of the statements that have come from people high ranking likely to be high ranking in the Biden administration from the past I mean first of all, Kamala Harris is she as a senator co-sponsored the Burma Human Rights Bill
အစင်းကြီးရုတ်တောင်ဝန်ထမ်းဆောင်ကြမဲ့သူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကျေနပ်မိတာတွေရှိပါတယ်။ဘိုင်ဒန်အစိုးရအဖွဲ့မှပထမဆုံးအနေနဲ့ကမလာဟဲရစ်ဆာဆိုရင်လည်းအထက်လူတော်အမတ်ဘဝမှာတုန်းကမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာဥပဒေချမ်းကိုပူတွဲတင်သွင်းမှုပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်ဟာဆိုရင်လည်းရိုဟင်ဂျာတွေပေါ်တိုက်ခိုက်ခံရမှုတွေစားခဲ့တဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရိုဟင်ဂျာအရေးတာဝန်ခံမှုရှိဖို့နဲ့နိုင်ငံသားအခွင့်အရေးရဖို့ Twitter လူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။စမန်သာပါဝါဟာလည်းအစိုးရအဖွဲ့မှပါလာဖို့ရှိတာကြောင့်ရိုဟင်ဂျာအရေးဖြေရှင်းဖို့လူလူလာလာပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့တွေမှပါလာကြတော့မှာပါ
။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူညိုရေးကင်းစကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS ရိုဟင်ဂျာဆွေးအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညိုရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်မပြုတဲ့မြန်မာဆွေရနဲ့တက်မတော်ကတော့နိုင်ငံတကာနဲ့လူခွေအဖွဲ့တွေဆွဆွဲနေသလောက်လူခွေချူဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ် Refugees International အဖွဲ့ရဲ့အစိုးရခန်းစာမှာတော့အမေရိကန်ကဥဆောင်ပြီးရိုဟင်ဂျာတွေအပေါ်လူခွေချူဖောက်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူတံခတ်တာတွေအပါအဝင်ဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်ဒီချိန်မှာပဲဒုက္ခသည်တွေလုံခြုံမှုရှိရှိနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နေအောင်တပ်မတော်ရင်းနှီးလက်နေနဲ့ကြိုးပမ်းနိုင်တာတွေရှိတယ်လို့လည်းထောက်ပြထားပါတယ်။ Refugees International အဖွဲ့ရဲ့အစိုးရကစားကိုဥဆောင်ပြုစုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းချက်အပြည့်အစုံကိုတော့ View မြန်မာပိုင်းရဲ့တင်းငွေနေညနဲ့တင်းလာနေမနေ့အစီအစဉ်တွေမှာအပြည့်အစုံနားဆင်နိုင်အောင်လဲကြိုတင်အသိပေးခြင်းပါတယ်ခင်ဗျာ။ကျွန်တော်အောင်လွင်ဦးပါ။